ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြအောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အလဲပန်းမီဒီယာသတင်းတောက်တွေအပေါ်မှာတရားစွဲဆိုထားတာကိုရုပ်သိမ်းမှုရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့ဒီကနေ့တွေ့ဆုံညှိနှိုင်းကြပါတယ်ဒီမှုမှာသတင်းမီဒီယာကောင်စီနဲ့အရင်ဆုံးညှိနှိုင်းမှုအတွက်နိုင်ငံတော်သမ္မတကညွှန်ကြားချက်ထုတ်ပြန်ပြီးနောက်တစ်ရက်မှာပဲအလဲပန်းမီဒီယာကတာဝန်ရှိသူတွေအပါအဝင်သတင်းမီဒီယာကောင်စီနဲ့ရန်ကုန်တိုင်းအစိုးရတို့တွေ့ဆုံခဲ့ကြတာပါဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်
11 media သတင်းတော့တွေပေါ်တရားစွဲဆိုထားတဲ့ကိစ္စမှာသတင်းမီဒီယာကောင်စီနေနဲ့ဂျာဝင်ညှိနှိုင်းမှုဆိုရင်လက်ရှိစွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာညှိနှိုင်းဆောင်ရွက်နိုင်မယ်လို့သတင်းမီဒီယာကောင်စီကရန်ကုန်တိုင်းအစိုးရကိုပြောကြားထားပါတယ်ဒီနေ့တွေ့ဆုံတာနဲ့ပတ်သက်လို့သတင်းမီဒီယာကောင်စီဝင်ကိုမြင့်ကျော်က
ဒီနေ့ကောင်စီကအဲ့ဒီသူတို့ကိုအမှုရုပ်သိမ်းမှကိုင်းတွယ်ဆောင်ရွက်လို့ရမယ်လို့ဟုတ်မနေ့လိုက်ရန်ကုန်တိုင်းစွာဘက်ကိုပြောလိုက်တော့နော်ရန်ကုန်တိုင်းစွာလည်းဟိုအဲ့ဒီအမြန်ကြိုင်းကလည်းပြန်သွားပြီးတော့သူစွာဘက်အစီရင်ခံပါတော့ဟုတ်ဟုတ်ဟိုဘာဆက်လုပ်မယ်တော့မသိသေးဘူးအဲ့တော့တရင်နောက်နေစောင့်နေကြဟုတ်စောင့်နေကြဆောင်မဟုတ်တရင်နောက်စောင့်နေကြဆိုတော့မပြောသေးဘူးအဲ့ဒါသူကညင်ကြိုင်းမှုဆိုတော့သူကစွာဘက်ကိုပြန်ပြီးတော့အစီရင်ခံတင်ပြပြီးတော့ပြီးတော့ဟိုကျူးကြောင်ကပြန်မယ်ပေါ့သူမဟုတ်သူမှုရတဲ့နာလုပ်ရင်လုပ်မအောင်အဲ့တော့ဒီခုပေါ့ဟုတ်သူကညဉ့်ညိုင်းမှုကသူကတုံ့ပြန်ပိုင်ခွင့်ရှိတယ်လို့သူပြန်ပြန်ခံအောင်ဟုတ
်တရင်သမားတွေကိုဆွဲဆိုထားတဲ့အမှုကိုသတင်းမီဒီယာကောင်စီကိုပထမဆုံးတိုင်ကြားဖို့အော်တိုဘာ18ရက်ရက်စွဲနဲ့နိုင်ငံတော်သမ္မတကရန်ကုန်တိုင်းစိုးရွားကိုညွှန်ကြားထားပါတယ်ဒီညွှန်ကြားချက်ထုတ်ပြန်ပြီးတိုင်းစိုးရွားကသတင်းမီဒီယာကောင်စီကိုမနေ့ကလာရောက်တိုင်ကြားခဲ့တယ်လို့ဒီကနေ့လာရောက်တွေ့ဆုံတာလည်းဖြစ်ပါတယ်အခုလိုသတင်းမီဒီယာကောင်စီကဝင်ရောက်ညင်နေတဲ့အတွက်သတင်းတော့တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်တဲ့အကြောင်းသတင်းသမားတွေဘက်ကအမှုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးကြည်မြစ်ကပြောပါတယ်
အဲဒီနေ့မီဒီယာကောင်စီမှာညှိရလေညှိတဲ့အခါကျတော့ဟိုအလဲဟိုတင်းကသတင်းမီဒီယာကောင်စီကနေတောင်းဆိုရလေသူတို့ခင်ဗျားတို့ပြန်ရုပ်ပါရုပ်ပြီးတော့မှကျွန်တော်တို့ဆက်လုပ်လို့ရမယ်နောက်မှကျွန်တော်တို့မှလုပ်ပိုင်မှုမရှိဘူးလို့ပြောတော့ပြန်တင်ပြပါမယ်တဲ့ရန်ကုန်တိုင်းဆိုတော့ဆိုပြန်သွားတာပဲဗျအဲအဲ့ဒါကတော့သမရရဲ့ညွှန်ကြားချက်ကိုသူတို့ကလိုက်နာမယ်ဆိုရင်တော့ရုပ်ပြရမှာပေါ့ရုပ်ပြရမှာပေါ့နော်အဲရုပ်ပြပြီးတော့မှသတင်းမီဒီယာကောင်စီမှာဆက်ညှိကြပါလေနော်အဲ့လွတ်လာမှာပေါ့လွတ်လာမှာပေါ့လွတ်လာမှာပေါ့လွတ်လာမယ်လွတ်လာပြီးတော့ရင်အဲသတင်းမီဒီယာကောင်စီနဲ့ညှိမယ်ညှိမရလို့ပြန်တရားစွဲမယ်ဆိုလည်းပဲအဲခုနကသတင်းမီဒီယာကောင်စီဥပဒေအာမခပေးတယ်နဲ့အပုံပါလေ
ရောင်းတိုင်းဆိုးအနေနဲ့သတင်းမီဒီယာကောင်စီကိုအရင်ဆုံးမတိုင်ကြပဲသတင်းသမားတွေကိုအမှုဖွင့်အရေးယူတာဟာလုံပုံလုံနီးလွဲမှားနေရလို့ကောင်စီဝင်ကိုမြင့်ကျော်ကဝေဖန်ပါတယ
်ကိစ္စပေါ့နော်ဒီကိစ္စကတော့ဟိုတော်တော်လွယ်တဲ့ကိစ္စပုံမှန်လည်းလွယ်တယ်လောက်ထုံးလုံးနေလည်းလွယ်တော့လောက်လုံးလွယ်တော့11နဲ့ဟိုတနည်းကဖြစ်တဲ့ကိစ္စကတော့ဒါကတော့66ကဒီနေ့ဆွဲတယ်ဒါပေမဲ့အဲ့တော့လည်းကောင်းကြည့်ဟိုမှုဖွင့်ပြီးနိုင်ပိုင်းချမှာသွားတိုင်းလာဆိုတော့အဲ့ဒါလည်းဟိုဘာမှဆိုင်ရင်တော့ဟိုမြင်ရခဲ့ပေါ့ပြောရရင်အခုကတော့လုံးဝမတိုင်မနေဘူးလေဒါကတော့တော်တော်လွယ်တယ်လို့ပဲပြောမှာ
2016ခုနှစ်ကလည်း11 Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွန်းအောင်ကိုရန်ကုန်တိုင်းစိုးရွားကစက်တွေဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်အရေးယူခဲ့ပူပါတယ်။လက်ရှိရသားစိုးရွားလက်ထက်မှာသတင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှုဟာ28မှုရှိပြီးသတင်းသမား44ဦးဟာတရားရင်ဆိုင်ခဲ့ရင်ဆိုင်နေရဆဲဖြစ်တယ်ဆိုပြီးသတင်းလွတ်လပ်ခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်။ဒီပမာဏဟာသမရဟောင်းဦးသိန်းစိန်စိုးရွားလက်ထက်ကထက်သတင်းသမားတွေပေါ်အရေးယူတာများနေပြီးသတင်းလွတ်လပ်ခွင့်ကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့စိုးရွားတွေရဲ့လုပ်ရမျိုးနဲ့ပိုပြီးနှီးစက်လာနေတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ။